6ခုပြည့်ပြည့်မှာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ဖြစ်ထွန်းခဲ့တဲ့ဒီနိုင်ငံရေးစီးပွားရေးနောက်ပြီးတော့ဥရီရေးရာနိုင်ငံရဲ့လုံခြုံရေးစာရတွေကိုပြန်ပြီးတော့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီနေ့ကျွန်တော်တို့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိရဲ့နောက်သတင်းစာဆရာဦးစီသူအောင်မြင့်နဲ့ဥခိုင်မောင်ကြီးဒီလွတ်တော်ကိုအများအားဒီဘက်ကနေစောင့်ကြည့်ကဲခတ်နေလာနေတဲ့ဥခိုင်မောင်ကြီးပါဥခိုင်မောင်ကြီးရဲ့အရင်ကပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီနေ့စပြီးတော့ဆွေးနွေးချင်တာကတော့ကျွန်တော်တို့ဒီ2016ခုနှစ်အတွင်းမှာထူးခြားဆုံးဖြစ်ပျက်ခဲ့တာကတော့ဒီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့တကယ်အဓိကအတိုက်ခံပါတီကြီးဘဝကနေပြီးတော့ဒီအာဏာရဥဆောင်ပါတီအစိုးရဖြစ်လာတဲ့ဖြစ်စဉ်ပေါ့နော်အဲ့မှာဒီမလ30ရက်နေ့ကနေစပြီးတော့ဒီ NLD အစိုးရအသင်ပြုကူပြောင်းလာခဲ့တယ်ပေါ့နော်အဲ့ဒီ NLD အစိုးရအသင်ကူပြောင်းရေးမှာဟိုချောချောမွေ့မွေ့ပဲအသင်ကူပြောင်းရေးကာလဖြစ်ထွန်းခဲ့ပါတယ်အဲ့တော့အဲ့ဒီဒီကူပြောင်းရေးကာလနောက်ပိုင်းပေါ့အခုလက်ရှိအခြေအနေဒီပေါ့ NLD အစိုးရအနေနဲ့လောက်အတိုင်းဓာတ်ထီများဟိုခြေနှောင်းဖြတ်နိုင်ခဲ့ပါပြီလေရှင်အ
ဲကျွန်တော်မြင်တာတော့မှကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံရဲ့တမိုင်းပေါ့လေနှစ်ပေါင်း50ကျော်မှာဒါပထမဆုံးပြည်သူလူထုကနေပြီးတော့ရွေးကောက်တင်မြောက်တဲ့ဒီဥဆောင်ရဲ့အစိုးရတက်လာတယ်ပေါ့အဲ့တော့ဒီနေ့အချိန်တွက်မယ်ဆိုရင်အစိုးရတက်တန်းကကျွန်တော်တို့6လရှိပြီ6လဆိုတာစုစုပေါင်းတက်တန်းရဲ့ကျွန်တော်တို့15ရာခိုင်နှုန်းလောက်အပြီးဆုံးသွားပြီပေါ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အဖြစ်တော့ဟိုအစိုးရရဲ့ပေါ့လေဒီစွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဲကျွန်တော်ကတော့ပုံမှန်လေးလေးပြောရင်ကျွန်တော်ကတော့အားမရဘူးအဲဆိုလိုချင်တဲ့သဘောကအဲကျွန်တော်တို့ကဟာလာအခုရည်တွင်သူအခုရည်ကြီးတော့ဖြစ်ဖို့လို့ဟိုမျှော်လင့်တာမဟုတ်ဘူးသို့တော်လည်းပဲကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲမှာတကယ့်ကိုစနစ်ကျတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဒီ6လအတွင်းမှာဘလောက်ထိအခြေခံခေါင်းတွေကိုလုံနိုင်လဲဆိုတော့ပြန်ကြည့်တဲ့အခါကျတော့အားမရဘူးလို့ကျွန်တော်ကသုံးသပ်တာအဲ့ဒီအခါကျတော့ကျွန်တော်ကတိုက်တွန်းချင်တာဒါမဲ့3လအတွင်းပေါ့လေဥပမာ3လနေရင်ကျွန်တော်တစ်နှစ်ပြည့်မယ်အဲ့ဒီ3လအတွင်းမှာဟလာအစိုးရအဖွဲ့အနေနဲ့ဟလာဝင်ကြီးဌာနအလိုက်ပေါ့နော်သူတို့ရဲ့အားသာချက်အားနည်းချက်တွေကိုစနစ်တကျဆန်းစစ်ပြီးတော့နော်ပြုတ်ပြင်ပြောင်းလဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့2018ခုနှစ်အတွင်းမှာအစိုးရအဖွဲ့နဲ့ပတ်သက်ပြီးကျွန်တော်တို့ချင်းချင်းမမညှော်လင့်လို့ရနိုင်ချင်နေတယ်လို့ကျွန်တော်သုံးသပ်တယ
်ဟုတ်ကဲ့ပါဒီ NLD အစိုးရအနေနဲ့ကလည်းပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်သူတို့ရဲ့ဆိုးငွေကောင်းငွေကိုဆက်ပြီးလက်ခံခဲ့ရတော့သူတို့ရဲ့ဆိုးငွေအများစုပေါ့လေအဲ့ဒီအများစုကိုပြုပြင်ပြောင်းလဲဖို့ဆိုတာကလည်းသူတို့မှာအခက်အခဲတွေအများကြီးရှိပါလိမ့်မယ်နောက်ပြည်သူလူထုတဦးချင်းစီရဲ့ပြုပြင်ပြောင်းလဲလူစိတ်ပေါ့ဘေးကနေထိုင်ပြီးဝေဖန်နေမဲ့အစားပြည်သူလူထုအားလုံးတဦးချင်းစီရဲ့စီကံဒေဝမှုပေါ့ပြည်သူလူထုတဦးချင်းစီရဲ့တာဝန်သိမှုကလည်းလိုအပ်တယ်လို့ကျွန်မလည်းသုံးသပ်ပါတယ်အဲ့တော့ဥခိုင်မောင်ကြီးအနေနဲ့ပေါ့နော်အဲဒီလွှတ်တော်ထဲမှာဒီဥပဒေပြုလွှတ်တော်ပေါ့ဒီနိုင်ငံတကာနိုင်ငံမှာအရေးကြီးဆုံးဖြစ်တဲ့ဥပဒေပြုဒီလွှတ်တော်ဒီဥပဒေပြုရဲ့မန်တိုင်မှာပေါ့လေ NLD ဒီအများစုဥဆောင်တဲ့လွှတ်တော်တွေဖြစ်လာပြီပေါ့အဲ့ဒီမှာရောဒီလွှတ်တော်တွေရဲ့ဒီဥပဒေပြုရဲ့အခမ်းအနားဟောဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့သူလွှတ်တော်ကအစိုးရတဲ့စာရင်ပို့ပြီးတက်တန်းပို့ရှိကြပါလေသူကအရင်စခဲ့ရတာဇန်နဝါရီ31ကနေစတာဆိုတော့17လရှိပါပြီတနည်းနည်းပါပေါ့တနည်းနည်းပါကိုကျွန်တော်ကလက်ရှိတနစ်စာလုပ်ခဲ့တဲ့ NLD အနိုင်ရပါတီရဲ့လွတ်တော်ကိုယ်စားလှယ်တဲ့လှုပ်ရရဲ့ပြီးခဲ့တဲ့လွတ်တော်ငါးနှစ်တာကာလမှာဆက်တက်လာပြန်လုပ်ခဲ့တဲ့အလုပ်တွေရှင်ထိုးကြည့်ပါလေကျွန်တော်တို့ပြည်သူအစိုးရဆစ်ဆစ်ဖြစ်လာတာကိုထောက်ခံတဲ့ကြိုးဆိုးတဲ့ပြည်သူလူထုကလည်းတအားမျှော်လင့်တယ်ဒါပေမဲ့ပြည်သူလူထုမျှော်လင့်တယ်လို့ဖြစ်မလာတာတော့ကျွန်တော်လက်စစ်မကောင်းဖြစ်တယ်ဒါပေမဲ့ဥပဒေတွေကိုသူတို့လုပ်ကြတယ်တချို့ကတဝဲဝဲလည်နေတဲ့ဟိုရက်ကြီးဥပဒေလိုပြင်လာလေးတွေတချို့တကယ်လူတို့ကရင်ပတ်နဲ့ခံစားမဲ့ဥပဒေမျိုးချက်ချင်းဖြစ်ချင်တာမျိုးတွေရှိပါတယ်တချို့ဥပဒေတွေဒလေးဖြစ်နေကြံ့ကြံ့နေတယ်တချို့ဟိုမြောက်ဒီမြောက်ဥပဒေတွေရှိနေတယ်ဟိုမြောက်ဒီမြောက်ဆိုတာဘယ်လိုမှမစော်ကားပါဘူးဥပဒေပြုထားပြီးရင်အဲ့ဒီဥပဒေကကျင့်သုံးရမှာမကျင့်သုံးနိုင်တဲ့နောက်ကနေဥပဒေမပေါ်လာသေးဘူးအဲ့တော့နေဥပဒေမရှိရင်ဥပဒေကကျင့်သုံးလို့မရတော့ဟိုမြောက်ဒီမြောက်ဥပဒေမရှိလားရှိတယ်ကျင့်သုံးလို့ရလားမရဘူးအဲ့လိုဥပဒေတွေရှိတယ်အဲ့ဒီအတွက်အဲ့ဒါတွေကိုနေဥပဒေအများအကောင့်ထဲပေါ်မှာရှိတယ
်ဟုတ်ကဲ့ပါအဲ့တော့အဲ့ဒီနေဥပဒေအကောင့်ထဲပေါ်တာဘယ်သူမှတာဝန်ရှိတာပါလဲရှင
်ဟုတ်ကဲ့နေဥပဒေတကယ်တော့ဥပဒေပြုရေးကလွတ်တော်ဖြစ်တယ်ဒါပေမဲ့ဥပဒေတွေကိုရေးဆွဲဖို့ဥပဒေတွေကိုလွတ်တော်တင်ဖို့အတွက်လွတ်တော်ကိုယ်စားလှယ်တွေရောပြည်ထောင်စုအဖွဲ့အစည်းဝင်တွေရောမှာတာဝန်ရှိပါတယ်အဲ့တော့ဒီဥပဒေတွေကိုနေဥပဒေရှိပြီးပြီနော်ဥပဒေရှိပြီးပြီနေဥပဒေလိုတယ်ဆိုရင်သူ့ပြဌာန်းတဲ့အတိုင်းပဲရပောင်90အတွင်းဥပဒေပြရမယ်ဆိုတော့ဥပမာရုပ်တံဥပဒေရုပ်မြင့်တန်ကြားနဲ့အတန်းထုံးရင်းဈေးဆိုင်ရာဥပဒေဆိုရင် နေဥပဒေပြရတော့မှာဒါပေမဲ့မပြုတ်နိုင်ဘူးမပြုတ်နိုင်ရင် तू ကအရင်ဥပဒေကကိုပါဥပဒေချိုးဖောက်နေတယ်ဖြစ်တယ်အဲ့တော့ဥပဒေကဥပဒေတန်ချိုးဖောက်တဲ့သဘောမျိုးတက်ရောက်နေတဲ့အတွက်ဒါဥပဒေတူတူတွေမှာလည်းတာဝန်ရှိတယ်လို့ကြည်အောင်စုအဆင့်အစိုးရဖွဲ့ဇီးဝင်တွေကလည်းမိမိဌာနအလိုက်ပြုရမယ်ဥပဒေကိုစည်းပြုစုပြီးတော့မှနေဥပဒေပြုဖို့လို့ရင်ပြုရမှာဖြစ်ပါလေ
ဟုတ်ကဲ့ပါကဲပါအဲ့တော့ဒီနိုင်ငံတော်ရဲ့အတိုင်းအမြင်ကပုံကူဖြစ်လာတဲ့အခြေအနေပေါ့နော်ဦးစီးပြောင်းမြင့်နေနေပေါ့ဒီသမရဖြစ်ခွင့်မရှိဘူးပုံမှန်59စာလုံးရဒီဒေါ်အောင်ဆန်းစုကြည်နေတဲ့နိုင်ငံကောင်းဆောင်တူဦးဖြစ်အောင်ဆိုပြီးတော့နိုင်ငံတော်ရဲ့အကြံပေးပုံကူအဖြစ်နဲ့ဟိုဟိုတခုဖန်တီးပြီးတော့ဒီနိုင်ငံတော်အကြီးအကဲဖြစ်လာခဲ့တယ်ပေါ့နော်အတိုင်းအမြင်ကပုံကူဖြစ်လာခဲ့တယ်အဲ့ဒါနဲ့ပတ်သက်လို့ဦးစီးပြောင်းမြင့်နေတဲ့ဒါထိရောက်မှုရှိပါသလားဒေါ်အောင်ဆန်းစုကြည်နေတဲ့နိုင်ငံတကာမှာတင်းတင်းတင်းတင်းနဲ့သွားလို့လာလို့လည်းရတယ်သူကနိုင်ငံကောင်းဆောင်တယောက်အနေနဲ့ဦးဆောင်လာပြီပေါ့နော်အဲ့ဒီအခြေအနေပေါ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုဘိုင်းပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင်
အဲကျွန်တော်ထင်တယ်ဒီဥစ္စာကလက်တွေ့ကျတဲ့ဖြစ်ရှင်းမှုလို့ပဲကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါ်အောင်ဆန်းစုကြည်သမရဖြစ်ဖို့ဆိုရင်ဒါအားလုံးသိတဲ့အတိုင်းပဲဖွဲ့စည်းဖို့အခြေခံဥပဒေမှာပါတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့လိုအပ်တယ်ဒါပေမဲ့အဲ့ဒီဥစ္စာကိုအရှိပိုင်းမှာမလုပ်နိုင်ခဲ့ဘူးပြီးတော့မှနောက်ယူကော့ဘွဲမှာနိုင်ပြီးတဲ့နောက်ကာလမှာလည်းညှိတာနိုင်တာတွေရှိခဲ့တယ်ဒါပေမဲ့အဲ့ဒီညှိနိုင်နေတဲ့ဟိုကာလမှာလည်းဒီဥစ္စာအဆင်မပြေဘူးလို့ကျွန်တော်တို့ဟိုကြားသိရတယ်ပေါ့နော်အဲ့လိုကာလမျိုးမှာဘယ်လိုပဲဖြစ်ဖြစ်ဖွဲ့စည်းပုံဆိုတာတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဒါပေမဲ့ဒီတိုင်းပြည်မှာတကယ်ပြည်သူလူယူကော့တင်ပြောက်လိုက်တဲ့ခေါင်းဆောင်ကဒေါ်ဆန်းစုကြည်ဖြစ်တယ်သူဥဆောင်မယ်အဲဆိုတဲ့ခါကျတော့ဖွဲ့စည်းပုံကိုလည်းမထိခိုက်စေဘူးပြီးတော့မှလက်တွေ့လည်းကြားတဲ့ဖြစ်ရှင်ဒီမျိုးနဲ့နိုင်ငံတော်ကြီးတိုင်ပင်ခံပုံကိုဆိုတဲ့အဲ့ဒီအနေအထားတစ်ခုကိုဖန်တီးပြီးတော့မှအခုလို့သွားတဲ့ဟာကအခုလောဆယ်ကျွန်တော်ကြည့်လိုက်တဲ့ခါကျတော့ကျွန်တော်တို့ပြည်တွင်းမှာလည်းဘာမှပြဿနာမပေါ်ဘူးအရေးကြီးဆုံးဖြစ်တဲ့တက်မတော်လို့ institution တွေရတယ်ဒါကိုကောင်းကောင်းလက်ခံထားတယ်အဲ့ပြီးတော့မှနောက်နိုင်ငံတကာကိုကြည့်လိုက်တဲ့ခါကျတော့လည်းဒီနိုင်ငံရဲ့အဓိကခေါင်းဆောင်ကဒေါ်ဆန်းစုကြည်လို့ပဲအသိမှတ်ပြုထားတဲ့ခါကျတော့ကျွန်တော်ထင်တယ်ဒါဘာမှပြဿနာရှိတဲ့ကိစ္စတစ်ခုလို့မမြင်ပါဘူးဥပဒေနဲ့လည်းညီညွတ်ပါတယ်တိုင်းပြည်ရဲ့ကောင်းကျိုးနဲ့လည်းညီညွတ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာပေါ့နော်ဒီ NLD အစိုးရအနေနဲ့ဒီဥပဒေပြုရေးလွှတ်တော်ဒီအုပ်ချုပ်မှုဘိုင်းဆိုင်ရာတွေတော့ပေါ့သူတို့တွေရောဒေါ်ဆန်းစုကြည်ဒီစိတ်သွားတိုင်းကိုပါအောင်သူတို့တွေရောလိုက်နိုင်ပါရဲ့လားရှင်အခုပြီးခဲ့တဲ့နှစ်အတွင်းမှာပေါ့လေ
ကျွန်တော်မြင်လာတော့ဟိုကျွန်တော်တို့နိုင်ငံရဲ့အနေထားပေါ့လေအာနှစ်ပေါင်း50ကျော်လောက်ကျွန်တော်တို့ကအာဏာရှင်စနစ်အောက်မှာနေရတယ်ရှင်းပြောရင်ဟိုအဖွဲ့အစည်းတွေဟလာလုံထုံးလုံးကြီးတွေအားလုံးကိုဟိုဖြတ်စည်းခံလိုက်ရတယ်ပြီးတဲ့အခါမှာအခုချိန်ကျမှကျွန်တော်တို့ကဟလာလွန်ခဲ့တဲ့9နှစ်ကနေမှစပြီးတော့လာစရတယ်ဒါပေမဲ့တကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့ဟလာတစ်နှစ်လောက်ကမှကျွန်တော်တို့တကယ်ပြည်သူကနေရွေးကောက်တင်မြောက်တဲ့အစိုးရဆိုတာပေါ်လာတယ်အဲ့ဒီအချိန်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံမှာတကယ်လိုအပ်တာကတကယ်အားကောင်းတဲ့အစိုးရတကယ်အားကောင်းတဲ့လွှတ်တော်နောက်ပြီးတော့အဲ့ဒီလွတ်တော်နဲ့အဲ့ဒီအစိုးရအပြန်အလှန်ထိန်းချုပ်မှုအားကောင်းတဲ့ပုံစံမျိုးဒီလိုပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်သုံးသပ်မိသလောက်ပေါ့လေအာနိုင်ငံတော်ရဲ့အတိုင်းအမြံပုံကိုဒေါ်ဆန်းစုကြည်ညွန်မှန်းသလောက်နောက်ကသူ့ရဲ့ဟိုလူတွေကလိုက်ပြီးတော့လုံနိုင်မှုအပိုင်းမှာအားနည်းနေတယ်လို့ကျွန်တော်ကမြင်တယ်အဲနောက်တစ်ခုကကျွန်တော်တို့ကဘာလဲဆိုတော့ဟိုလက်ရှိအခြေအနေကအချက်တဲတွေများတယ်စိန်ခေါ်မှုတွေများတယ်အဲ့ဒီအခါကျတော့ကျွန်တော်တို့ကအားလုံးပါဝင်နိုင်တဲ့ပုံစံမျိုးကိုစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲဥပမာအဖြစ်ကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့အစိုးရကြီးပဲလွတ်တော်ကြီးပဲတတ်တတ်လုပ်နေတာမျိုးမဟုတ်ဘဲနဲ့ဟဲ့လားမိဘက်နိုင်ငံရေးပါတီတွေနောက်ပြီးတော့မိဘက်ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်သတင်းမီဒီယာနောက်ကျွန်တော်တို့ဟို Facebook လိုမျိုး Social Media အဒါတွေအားလုံးရဲ့ပေါ့လေဝန်ရံမှုနဲ့အတူကျွန်တော်တို့ဟာစနစ်တကျသွားနိုင်မှကျွန်တော်တို့တိုင်းပြည်ရဲ့ဟိုနိုင်ငံရေးအကြောင်းလဲဟာပို့ပြီးတော့အားကောင်းတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဟိုငင်းချမ်းရေးနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီငင်းချမ်းရေးကဒေါ်အောင်ဆန်းစုကြည်ကနေပြီးတော့27ရာစုပြည်လုံးကြီးလာကံကိုဥတည်နေပါပြီအဲ့တော့အဲ့လိုဥတည်နေတဲ့အချိန်ထဲမှာပဲဒီလက်မှတ်ရေးထိုးတဲ့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေတော်တော်လေးပေါ့လေဟိုအရှုပ်အရှင်းတွေလည်းအများကြီးဖြစ်နေကြတယ်အခုလောလောဆယ်မှာပဲတိုက်ပွဲတွေလည်းဖြစ်နေကြတယ်ဆိုတော့အဲ့ဒီတိုက်ပွဲတွေအဆုံးတိုင်ရေးအတွက်ကိုဟိုဒေါ်ဆန်းစုကြည်အနေနဲ့ပေါ့နော်ဒီဟိုစစ်တပ်ဘက်ကရောဒီဘက်ကလက်နက်ကိုင်အင်အားစုဘက်ကရောသူ့အနေနဲ့ဖြောင်းပြတဲ့ဟာမျိုးတွေပါလေလှုပ်ပေးနိုင်ဖို့များရှိလားရှင
်အဲ့ဒီဥစ္စာကဒေါ်ဆန်းစုကြည်တက်လာကလေးကသူကျွန်တော်နားလေတလောက်ကတော့သူနံပါတ်1ဥစ္စာပေးပဲတိုင်းပြည်မှာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီခုနကတော့လက်နက်ကိုင်ပြည်ပခန့်တွေရှိနေတိုင်းသားစီလုံးညီမှုမရှိရင်ဘယ်လိုမှလုပ်လို့မရဘူးဆိုတာသူနားလေတယ်တကယ်လည်းအဲ့ဒါကိုကောက်တယ်ပေါ်တယ်ဒါပေမဲ့ပြည်ပခန့်တွေရဲ့တဘာဝကအခုဘာဖြစ်နေတယ်လဲဆိုတော့အခုကျွန်တော်တို့ကရှိအစိုးရအဖွဲ့တော်ကဆိုရင်ပြည်ပခန့်ကဘယ်နှစ်ဘက်ပဲရှိတယ်အစိုးရတပ်မတော်ကတစ်ဖက်ပြီးတော့မှလက်နက်ကိုင်တိုင်းသားတွေကတစ်ဖက်အခုကျတော့ကျွန်တော်တို့ကပို့ပြီးတော့အားကောင်းသွားတာကပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်ကလည်းဘယ်တစ်ဖက်အနေနဲ့ရှိလာတယ်ဆိုတော့အင်အားစု၃ခုပေါ့ဒီအင်အားစု၃ခုမှာ ये शे परिपक्व फिर ला जा रहे अगुसे हैं तमरों ने तने का टाइम ना रिशी रे ताऊ डोंसन सूची उस आउने सोया फेगा पियन्यू आओ चाहो मिलो तू लोग ने रे लोग में असी माने उले तू तेरी से चा चा रे ऐसे जा चा ने भी मैं ठी बैन ना बैगो जरो प्यांची रे खा जरो तमरो बैशी रे तने का टाइम ना रे बैशी रे ऐ तने ကြရည်ဥဆောင်တဲ့အုပ်စုတွေရှိတယ်ရှိတော့အဲဒါကျွန်တော်ပုံမှန်လေးပြောမယ်ဆိုရင်တော့ဒီဟာတွေနဲ့ပတ်သက်လို့ဒေါ်စုကဘယ်လောက်ပဲစဉ်းစားတော့ညာလဲပဲအင်းအစုတစုတစုကဒီညဉ့်ညဉ့်ရေးကိုမလိုလားဘူးဆိုရင်ဒါလောက်ရတာတော်တော်ခက်တယ်ဒါကျွန်တော်ဟိုပုံမှန်လေးဝေဖန်ရမယ်ဆိုဥမာ KIA ဆိုရင်အဲပြီးတော့မှတောင်းပလောင်ဖွဲ့ရှိတယ်ပြီးတော့မှအေးရခိုင်ဖွဲ့ရှိတယ်အဲ့တော့နောက်ပိုင်းကာလမှာကျွန်တော်တို့ညှော်လင့်လာတော့ဒီ၃ဖွဲ့ပါဝင်လာအောင်ဘယ်လိုမျိုးဆက်ပြီးတော့ညှိနှိုင်းနေဆိုရင်ဒါကအစီအစဉ်စာချုပ်မှာပြည့်စုံသွားမှာပေါ့ဒါပေမဲ့အဲ့လိုမဟုတ်ဘူးအဲ့တော့ KIA အဲ့တော့အဲ့ဒီဥစ္စာကိုဒေါက်ဆန်းစုကြည်ကဟိုရင်ဆိုင်နေရတယ်ရင်ဆိုင်နေရတဲ့အခါကျတော့ပြိပခတွေရဲ့သဘောတဘာဝကဘက်တဖက်ဖက်ကဒီလိုမျိုးဟိုဟိုဗာလဲလိုက်ပါလာခြင်းမရှိဘူးဆိုရင်လောက်ရတာတော်တော်ခက်တယ်အဲ့တော့အဲ့ဒီဥစ္စာကိုဒေါက်ဆန်းစုကြည်ကစဉ်းစားညှိနှိုင်းမှုနဲ့ပြေလည်အောင်လို့သူကြိုးစားရမှာပဲဒါပေမဲ့လွယ်သလားဆိုတော့ကျွန်တော်ထင်တယ်မလွယ်ဘူးလို့တော့ကျွန်တော်